ဂျပန်နိုင်ငံမှာအင်အားပြင်းတိုက်ဖုန်းမုန်တိုင်းတိုက်ခတ်မယ်လို့အစိုးရကကြိုတင်သတိပေးချက်ထုတ်ပြန်ခဲ့ပြီးတဲ့နောက်တိုကျိုမြို့မှာအရေးပေါ်အခြေအနေကြီးညာထားပါတယ်။တိုကျိုမြို့ကမြန်မာမိသားစုတွေကိုဆက်သွယ်မေးမြန်းထားတဲ့ကိုညံဝင်းဟောင်ကပြောပြပေးမှာပါ။
တိုကျိုမြို့မှာနေထိုင်အလုပ်လုပ်ကိုင်နေတဲ့မြန်မာအမျိုးသမီးတဦးကတော့တိုက်ဖုန်းမုန်တိုင်းအခြေအနေကိုပြောပြပါတယ
်။ခုည၈နာရီစာပြီးကျထားရလေပုံရက်သွားပြီ။ကားတွေလည်းလမ်းမမှာမရှိသလောက်ဖြစ်သွားပြီ။လေယာတွေတော်တော်လေးတိုက်နေတယ်ဟုတ်ကအပြင်မှာအရေးပေါ်ကားတွေတွားနေကြတယ်ဘာဖြစ်လဲတော့မသိဘူးပေါ့နော်။ဒါပေမဲ့ဒီလိုမျိုးစောစောစီးစီးယထားပိတ်တယ်ဆိုတော့ပထမဆုံးအချိန်ပဲ။၈နာရီအထိယထားပိတ်တယ်ဆိုတော့တခါမှမရှိဘူးမကြားဘူး။တော်တော်တဲ့တော့ TV သတင်းကလာနေတာကတော့ဖြစ်နိုင်လို့ရှိရင်ကိစ္စမရှိလို့ရှိရင်အပြင်လုံးဝမထွက်ပါနဲ့တဲ့။၅၇နာရီနောက်ပိုင်းက၁၇နာရီ၁၂နာရီ၁နာရီ၂နာရီ၃နာရီအထိလောက်ကတို့ကျမကြမ်းမယ်ဆိုတဲ့သတင်းအခုလေးတွေသတင်းမှလာနေပါတယ်ရှင်။ဒီကတော့မပြတ်ဘူး။မီးတွေရောပြတ်တဲ့နေရာတွေတော်တော်လေးပြတ်တယ်။ဒါမှမဟုတ်အခုဖုံးနေပါတယ်ချာချင်းသွင်းထားဖို့သူတို့တီးလို့အခုပြောနေတယ်။
တိုင်ဖုန်းမုန်တိုင်းတိုကျိုကိုဝင်လာမဲ့အခြေအနေတွေကြောင့်စားသောက်ဆိုင်တွေအကုန်ပိတ်လိုက်ရကြောင်းဆွေမြမာစားသောက်ဆိုင်ပိုင်ရှင်ဒေါ်တန်းတန်းကြိုင်ကပြောပါတယ်။
တကယ်ကမုန်တိုင်းဝင်မယ်ဆိုလို့ရှိရင်ဟိုဒီစားတွေကိုဘောနော်အဲ7နိုင်မှာပြိမ့်မယ်လို့ပြောတဲ့အတွက်ကြောင့်မလို့ဆိုင်မှာလာလို့တဲ့ကလေးတွေလည်းအဲ7နိုင်မှာပြိမ့်မှာသူတို့ပြန်ပြီးခုရတာပေါ့နော်ရှင်းထွက်တဲ့လူတွေအလုံးလည်းရခိုင်လန်းပြိလို့ရှိရင်အိမ်မက်လို့မရမှာဆိုလို့နောက်ပြီးတော့ဧည့်သည်တွေပေါ့အမြန်ပြင်ရတဲ့အတွက်ကြောင့်မလို့ဆိုင်နေအလုံးအားဆိုလို့ရှိရင်စောစောစီးစီးပြိရတဲ့အတွက်ကြောင့်မလို့ဟိုဘာပြောတော့ဒီနေ့တနေ့ရောင်းရတဲ့မြန်မာလည်းနည်းနည်းရော့သွားတာပြီးရှင်အဲ့ဒါမျိုးနဲ့တော့စကူတော်ကလည်းထိခိုက်တာပေါ့ CBS ကြော်ညာထားတဲ့အတွက်ကြောင့်မလို့တချို့လူတွေကတော့ပြင်ဆင်ထားကြရတာပေါ့ကျမတို့လည်းနည်းနည်းပါပါတော့စားပြားလေးတွေအဲ့လိုရေလေးပါလေးတွေနည်းနည်းတော့ဖြူဆောင်းထားတော့ပေါ့နော
်ဂျပန်တောင်ပိုင်းကနေမြောက်ပိုင်းဘက်ကိုဥတီရွေလျားနေတဲ့တိုင်ဖုန်းမုန်တိုင်းကြောင့်ဂျပန်အစိုးရကကြိုတင်ပြင်ဆင်မှုတွေလုပ်ထားပြီးတဲ့အကြောင်းကိုလည်း NHK သတင်းဌာနမှလုပ်နေတဲ့ဦးကျော်ကျော်စိုးကပြောပြပါတယ
်ဆိုတော့ဦးလောလောဆယ်တော့ဦးဆာကာကိုကျော်သွားတဲ့နေရာမှာရောက်နေပြီမုန်တိုင်းကဟိုနေရရှာတဲ့နှုံးကနေတဲ့တနအီမှအဲ10ကီလို15ကီလိုမီတာလောက်ပဲသွားတာဆောက်လောလောဆယ်တိတ်ဆောင်ဖို့အတွက်အမိတ်ထုတ်ထားတာပေါ့လေဆောက်အဲ့လိုလူတသိန်းကျော်ကျော်လောက်ကတော့ခိုလုံကြီးစခန်းတွေမှာကြောင်းဝင်းနေကြတာပေါ့လေအဲ့ဒါကအဲကာကိုရှိမာဟီရိုရှိမာဝါကာယာမာအဲနာရာအဲဟီမေတိုကူရှိမာနေထွက်တဲ့ချိန်လောက်ဆိုရင်တိုကျိုတာဝန်ကျင်ကိုဖြတ်မှာအဲပြည်သူပိုင်းမူလာရန်ကြောင်းနေမှာဒီအလုံးနီးပါးဟာခလုံးရင်းစခန်းနေပဲဆိုတော့အဲ့မှာသူကအကုန်ပြင်ညာထားပြီးတာအဲ့မှာဆိုင်မှုလေးထောင်တာ emergency shelter area emergency shelter ဆိုပြီးတော့ရေးတာအဲ့ဒီမှာအဲအရေးကြီးကိစ္စရှိတဲ့ခါကျရင်တဘာပေးအနေကြောက်တဲ့ခါကျလို့ရှိရင်အဲ့ဒီမှာအဲလူတွေအိမ်မပြန်နိုင်ဘူးကိုယ်အိမ်မပြန်နိုင်ရင်ဒီမှာသွားပြီးတော့ဖောင်ရှိတယ်ရေရှိတယ်စားစရာ၆ချမ်းရှိတယ်ခဏတစ်ဖြုတ်တညတာတဲခိုးလို့ရတယ်ဒါအမျိုးလှုပ်ထားပေးတာ
တိုင်ဖုန်းမုန်တိုင်းကြောင့်တိုကျိုအပါဝင်အခြားမြို့ကြီးတွေမှာလေယာဉ်ခရီးစဉ်တွေရောယထာခရီးစဉ်တွေပါဖျက်သိမ်းခဲ့ရတယ်လို့လျှက်စစ်မီပြတ်တောက်တဲ့နေရာအများပြားလည်းရှိနေပါတယ်ခင်ဗျာ